နိုဘယ်ညဉ့်ဉာဉ်ရေးဆုရှင်ချက်သမရနိုင်ငံသမရဟောင်းဗာစလဖ်ဟာဗယ်ကသူ့လိုပဲနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်တူဖြစ်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်စီကိုစာတစောင်ရေးသားခဲ့ပြီးအဲ့ဒီစာကိုချက်သတင်းသမားနှစ်ဦးရန်ကုန်မြို့ကိုရောက်တဲ့အချိန်မှာပေးပို့ခဲ့ကြပြီးတော့ဒေါက်တာဆန်းစုကြည်နဲ့လည်းအဲ့ဒီသတင်းသမားတွေတွေ့ဆုံမေးမြန်းခဲ့ကြပါတယ်။ဒီကြောင့်အသေးစိတ်ကိုတော့မမိုးဖြူကဆက်သွယ်မေးမြန်းပြီးပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံလိုပဲအာဏာရှင်စနစ်အောက်ကနေဒီမိုကရေစီရအောင်ဂျိုးပန်းဆောင်ရွက်ခဲ့တဲ့Czech နိုင်ငံသမ္မတဟောင်းနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်ဟာဗောကသူ့ရဲ့ရောင်းရင်းမြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လွတ်မြောက်လာပြီးမြမပြည်သူတွေနဲ့အတူမဆုံမနစ်တဲ့ဇွဲလုံးလာနဲ့နိုင်ငံရဲ့ဒီမိုကရေစီအရေးဆက်ပြီးတော့ဆောင်ရွက်တာကိုဝမ်းသာယုံမကလေးစားဂုဏ်ပြုတဲ့အကြောင်းစာတစ်စောင်ရေးသားပေးပို့လိုက်ပါတယ်။အဲဒီစာနဲ့ပတ်သက်လို့ Czech နိုင်ငံမြန်မာနိုင်ငံဆရာလူအခွင့်ရေးနဲ့ဒီမိုကရေစီဖွဲ့ညှိနှိုင်းဆောင်ရွက်ရေးမှူး Christina Brunerova ကအခုလိုပြောပါတယ်
In his letter, Václav Havel is congratulating Suchi on her release.
ဒီစာရေးမှာစနေနိုင်ငံရေးအကျဉ်းသားတွေလူမျိုးရေးကိုလည်းတဆက်တည်းတောင်းဆိုပါကြောင်းနဲ့ဘယ်လိုခက်ခဲတဲ့အာဏာရှင်စနစ်မျိုးအောက်မှာဖြစ်ပါစေအခုလိုအကြမ်းမဖက်တွေ့ဆုံဆွေးနွေးရေးလုပ်ငန်းဟာမုတ်ချအောင်မြင်မှုရမယ်လို့ယုံကြည်ကြောင်းရေးသားဖော်ပြထားတယ်လို့သိရပါတယ
် Czech Television နဲ့ Weekly Respect အပတ်စဉ်သတင်းစာတွေကသတင်းနောက်နှစ်ဦးဖြစ်တဲ့ Pavel Vondra နဲ့Nada Strakovarova ရန်ကုန်မြို့ကိုရောက်ရှိစဉ်မှာကိုတိုင်ပေးပို့ခဲ့ပြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းမှုလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းမြမဒီမိုကရေစီရေးကြိုးပမ်းဆောင်ရွက်တဲ့အပေါ်မှာ Czech Republic နိုင်ငံကနှစ်ပေါင်းများစွာအစဉ်တစိုက်ထောက်ခံအားပေးမှုတွေကိုအလေးနဲ့ကျေးဇူးတင်ပါတယ်လို့တုံ့ပြန်ပြောဆိုခဲ့တယ်လို့သိရပါတယ်။အဲ့ဒီသတင်းသမားနှစ်ယောက်ဟာ1989ခုနှစ်မှာ Czech ပြည်သူတွေရဲ့ဒီမိုကရေစီရရှိဖို့ဆင်နွှဲခဲ့တဲ့ပြည်သူအုံကြွမှုကြီးအပိကာစလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းကို1990ပြည့်နှစ်တွေ့တဲ့ကတောက်လျှောက်ဆိုသလို Czech နိုင်ငံနဲ့နိုင်ငံတကာသတင်းစာမျက်နှာတွေပေါ်မှာရေးသားတင်ပြနေကြတဲ့သူတွေဖြစ်တယ်လို့ Christina Brunerova ကပြောပါတယ်
And the Czech media has been very actively writing about
the situation in Myanmar. ဒီကြားသေးခင်ကရွေးကောက်ပွဲအခြေအနေတွေနဲ့ဒေါက်တာဆန်းစုကြည်လွတ်မြောက်လာမှုအပါအဝင်မြန်မာဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ရင် Czech နိုင်ငံသတင်းမီဒီယာကအမြဲတက်ကြွပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့ Czech နိုင်ငံတို့မှာရင်းမြစ်တဘာဝစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့မတူကွဲပြားတဲ့ဒိုင်းအသားတွေနဲ့နိုင်ငံဖွဲ့စည်းထားပုံတွေမှာခြားနားကြပေမဲ့အမျိုးသားပြန်လည်တင်မြှင့်ရေးတွဲဆုံဆွေးနွေးရေးလုပ်ငန်းစဉ်နဲ့ငြိမ်းချမ်းစွာရင်ဆိုင်ပြီးပြုပြင်ပြောင်းလဲမှုလုပ်ရမယ်ဆိုတာကိုယုံကြည်ပုံချင်းတူညီကြပါတယ်။မကြသေးခင်ကဒေါက်တာဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်မြန်မာနိုင်ငံမှာလူမှုအခြေပြုလူအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်တနိုင်ငံလုံးစုစုစည်းစည်းနဲ့ရှေ့ဆက်လုပ်ရမယ့်အလုပ်တွေကိုအောင်မြင်အောင်ဆောင်ရွက်နိုင်မှုခွန်အားတွေပိုရှိလာကြပြီလို့လည်းကျမတို့ကယုံကြည်ပါတယ်
။ Czech Republic နိုင်ငံဟာ1990ခုနှစ်တည်းကစပြီးမြန်မာဒီမိုကရေစီရေးကြိုးပမ်းမှုတွေကိုဒစိုက်မမတ်ထောက်ခံအားပေးပြီးအဲ့ဒီအချိန်ကသမရဖာဗောကမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကို1992ခုနှစ်နိုဘယ်ညဉ့်ဉာဉ်ဆုရွေးချယ်ရေးအတွက်အမည်စရင်တင်သွင်းခဲ့သူလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ Czech သတင်းသမားနှစ်ဦးတွေ့ဆုံမေးမြန်းခန်းကိုလာမယ့်တနင်္ဂနွေနေ့ဒီဇင်ဘာလ5ရက်နေ့မှာ Czech ပြည်သူတွေအတွက် Czech Television ရုပ်မြင်သံကြားအစီအစဉ်ကနေထုတ်လွှင့်ပေးမှာဖြစ်ပြီး Weekly Respect အပတ်စဉ်သတင်းစာမှာလည်းလာမယ့်တနင်္လာနေ့ကစလို့ဖော်ပြပေးသွားမယ်လို့သိရပါတယ်ရှင်